Thái Nhà Mà Nế Giật Chín Rai Khai Ngàn Chín Rai Chín Rai Khai Ngàn Nì Lá Rê Gà Lạ Đàn Bù Bàng Huy Đàn Bàu Khuân Nhà Cho Đàn Bù Sì Rê Sì Chua Sì Tông Đàn Quê Nè Ái Sì Lù Khó Rê Mù Yê Sì Rê Gù Thái Nà Ngà Mà Nè Yê Đuyên Pan Sì Khe Mì Rê Chào Thái Nà Ngà Yê Bò Yê Đà Pùy Gà Nô Vên Bà Lạ Nà Sẹt Khuân Nhà Nì Gà Tà Đình Sà Xin Lên Bùy Bì Lô Khe Bà Rê Chà Mà Rù Yê Thái Chì Sài VOE Nhà Mà Bàng Tà Đình Đạo Mẹ Yê Mà Gà Tà Đình Bì Bù Thà Bà Rê Sì
Thái Nhà Mà Nế Giật ချင်းရန်ခရိုင်ကနေလာနေတဲ့စိတ်ကြွစီတွေကိုထိုင်းဆိုးရစစ်တပ်နဲ့မူရစီဝါနှိမ့်နေရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးမှုတွေစက်တိုက်လုလာတာပါနိုဝင်ဘာလ26ရက်နေ့ကတော့ဘန်ကောက်မြို့ဘန်ကဲဖက်ကဆန်လမ်းမကြီးပေါ်မှာမတင်ငါပွဲရာတိုယိုတာဖင်ကားတစ်စီးနောက်ကိုအရေးပေါ်တိကိုတိရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ရမှာမောင်းပြေးတဲ့ကားဟာရေမြောင်းနဲ့ထိုးကြခဲ့ပြီးကားမောင်းသူ ရဲဘော်ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဖမ်းဆီးမိတဲ့ဝိရစေဝါတွေဟာထိုင်းမြောက်ပိုင်းကနေဝင်ရောက်လာတာဖြစ်တယ်လို့လည်းဆိုပါတယ်။ကားနံပါတ်အတုနဲ့ဘင်ကားကိုစစ်ဆေးရာကနေဝိရစေဝါနဲ့ပတ်သက်လို့ဂွင်းဆက်တရားခဏဦးကိုဖမ်းဆီးနိုင်ခဲ့ပြီးနောက်ဆက်တွဲတရားခဏတွေကိုလည်းမကြာခင်ဖော်ထုတ်ဖမ်းဆီးသွားမယ်လို့လည်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်
။ได้ยาบ้าจำนวน 200,000 เม็ดไอซ์จำนวน 6 กิโลกรัมครับสำหรับเคสที่ 3 เป็นการใช้ปฏิภาณไวพริบของสายตรวจงานที่ 3 ครับเขตฝั่งทนก
็นวยมาลา 25 ရက်နေ့တုန်းကတော့ထိုင်းနိုင်ငံနွန်ထဗူရီခရိုင်အတွင်းကနေအိမ်တစ်လုံးကိုဝင်ရောက်ရှာဖွေခဲ့ရမှာ6တလုံးတစ်စိတ်စိတ်ကြွဆေးပြား2တန်းနဲ့အိုက်စ်လို့ခေါ်တဲ့မူရစေဝါတွေနဲ့အတူထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးခဲ့ပါတယ်မူရစေဝါတွေနဲ့အတူဘန်ကောက်နဲ့အနီးဆုံးမြို့နယ်တွေမှာအဓိကတဲဆောင်ဖြန့်ဖြူးနေသူတွေကိုလည်းဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးကြီးတန်းပေါင်း310နီးပါးရှိသွားပြီဖြစ်ပါတယ်ရှင်။